စင်ကာပူနိုင်ငံမှာနိုဝင်ဘာ17ရက်နေ့ကကျင်းပတဲ့ APEC နိုင်ငံများအဖွဲ့နိုင်ငံသားဝန်ကြီးအဆင့်အစည်းအဝေးမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ထည့်သွင်းဆွေးနွေးခဲ့တယ်လို့စင်ကာပူစမ်းတက်ခမ်းမမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံသားဝန်ကြီး Hillary Clinton ကပြောပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်အစိုးရမူဝါဒနဲ့ပတ်သက်လို့ဆွေးနွေးခဲ့ပြီးမြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့လူ့အခွင့်အရေးအခြေအနေတွေတိုးတက်ကောင်းမွန်လာစေဖို့အစစ်မြေအာဏာပိုင်အချင်းချင်းဆက်ဆံရေးကိုအမေရိကန်အစိုးရကထူထောင်ခဲ့တဲ့အကြောင်းလဲထည့်သွင်းပြောကြားပါတယ်။မြန်မာအစိုးရအနေနဲ့ပြုပြင်ပြောင်းလဲတွေလှုပ်ဆောင်လာရေးဒေါအောင်ဆန်းစုကြည်နိုင်ငံရေးပါတီတွေနဲ့တိုင်းရင်းသားတွေအတိတ်ပဲရှိရှိဆွေးနွေးလာစေရေးနဲ့2010ပြည့်နှစ်ရွေးကောက်ပွဲတွေကိုအများလက်ခံနိုင်အောင်တရားမျှတတက်ကျင်းပဖို့နဲ့အာဆီယံနဲ့အိန္ဒိယနိုင်ငံတွေကအားပေးဖို့ဟာအရေးကြီးပါတယ်လို့လည်း Mrs. Clinton ကပြောပါတယ်။အဲဒီနောက်သတင်းတောက်တွေကအမေရိကန်လက်ထောက်နိုင်ငံသားဝန်ကြီး Kurt Campbell ရဲ့ခီးစဉ်နောက်ပိုင်းနောက်နှစ်မှာပြင်ထားတဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ပြုပြင်ပြောင်းလဲနိုင်တာတွေရှိနိုင်မရှိနိုင်တဲ့ဒေါအောင်ဆန်းစုကြည်ကိုနိုင်ငံရေးလှုပ်ဆောင်ခွင့်ပြန်ရတာနဲ့တည်းအမေရိကန်နဲ့မြန်မာဆက်ဆံရေးပုံမှန်ပြန်ရောက်နိုင်မှုရှိမရှိစတာတွေကိုမေးမြန်းပါတယ်ဒီမေးမြန်းချက်ကိုဖြေကြားရမှာလက်ထောက်နိုင်ငံသားဝန်ကြီးနှစ်ဦးရဲ့မြန်မာနိုင်ငံခီးစဉ်ဟာအသေးစိတ်ကြပြီးတော့အပြုသဘောဆန်တဲ့ခီးစဉ်ဖြစ်တဲ့အကြောင်းအမေရိကန်ပြောင်းစုအနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းကိုအားပေးထောက်ခံဖို့ဆုံးဖြတ်ထားပြီးဖြစ်ကြောင်း Mrs. Clinton ကပြောပါတယ်မြန်မာနိုင်ငံတဲကနိုင်ငံရေးအရာပါဝင်တဲ့သူအားလုံးပါဝင်ပြီးစိတ်ဆက်ဆွေးနွေးခွင့်ရှိတဲ့နိုင်ငံရေးဖြစ်စဉ်တစ်ခုပေါ်ပေါက်လာရေးကိုအမေရိကန်အနေနဲ့အလေးထားပြီးဒါမှသာရှေ့ခီးဆက်နိုင်ရေးမြန်မာအချင်းချင်းသဘောတူဖြည့်ရှင်းနိုင်မယ့်အနေအထားတစ်ခုရောက်လာမှာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီးကပြောပါတယ်မြန်မာအနေနဲ့ငြိမ်းချမ်းတည်ငြိမ်ပြီးဒီမိုကရေစီထွန်းကားတဲ့နိုင်ငံတစ်ခုအဖြစ်ရည်တည်ပေါ်ပေါက်လာဖို့အတွက်အမေရိကန်အနေနဲ့ရှေ့ဆက်ဆောင်ရွက်သွားမှာဖြစ်ပြီးမြန်မာနိုင်ငံတဲကအစိုးရအပါအဝင်သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့မပြတ်ဆွေးနွေးဆက်ဆံသွားမှာဖြစ်တယ်လို့ဒေတာရောကနိုင်ငံတွေနဲ့လည်းအကြံဉာဏ်ရယူဆောင်ရွက်သွားမှာဖြစ်တယ်လို့ဆိုပါတယ်။မြမအရေးကိုမြမပြည်သူတွေအချင်းချင်းဖြည့်ရှည်ရမှာဖြစ်ပြီးဘယ်လိုအခြေအနေမျိုးကိုမှအမေရိကန်ကချမှတ်တောင်းဆိုမှာမဟုတ်ဘူးလို့လည်းပြောပါတယ်။မြန်မာနိုင်ငံမှာတရားမျှတပြီးယုံကြည်လက်ခံနိုင်တဲ့ရွေးကောက်ပွဲဖြစ်လာစေဖို့အခုရင်ဆိုင်နေရတဲ့အခက်အခဲတွေကနေရုန်းထွက်နိုင်တဲ့အခွင့်အလမ်းနဲ့အခြေအနေတရဖော်ဆောင်ပေးဖို့ဟာအမေရိကန်ကကူညီလိုခြင်းဖြစ်ပါတယ်လို့လည်း Mrs. Clinton ကပြောပါတယ်။တစ်ဆက်တည်းမှာပဲတရုတ်နိုင်ငံရဲ့အခမ်းကဏ္ဍအာဆီယံရဲ့အခမ်းကဏ္ဍအင်းနဲ့ပတ်သက်လို့အမေရိကန်နိုင်ငံဘက်ကဖြစ်စေလိုတဲ့အနေအထားတွေကိုသတင်းတောက်တွေကမေးမြန်းရမှာအမေရိကန်နိုင်ငံသားဝန်ကြီးက
We look to all the countries in the region to play a role and we particularly anticipate
အမေရိကန်ပြည်ထောင်စုအနေနဲ့ဒေသတွင်းနိုင်ငံတွေအားလုံးမှလည်းမြန်မာနဲ့ပတ်သက်လို့တတော်တနေရာကပါဝင်စီလိုပါတယ
် I mean if we're able to encourage the Burmese leadership to meet in dialogue withrepresentatives of various aspects of Burmese society
မြန်မာလူအဖွဲ့အစည်းတွေကလူပုဂ္ဂိုလ်အဖွဲ့အစည်းမျိုးစုံကခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့မြန်မာအစိုးရခေါင်းဆောင်တွေကိုအမေရိကန်ကအားပေးတိုက်တွန်းနိုင်ရင်တခြားနိုင်ငံတွေနဲ့အာဆီယံနိုင်ငံတွေလည်းအလားတူလှုပ်ဆောင်နိုင်မယ်လို့မျှော်လင့်ပါတယ
်အမေရိကန်နိုင်ငံရဲ့ဝန်ကြီးကအာဆီယံအဖွဲ့အနေနဲ့မြန်မာနိုင်ငံထဲမှာရွေးကောက်ပွဲကျင်းပရေးဟာဦးစားပေးလုပ်ငန်းတစ်ခုဖြစ်တိုက်တွန်းအားပေးထားပြီးဒီရွေးကောက်ပွဲတွေကိုဘယ်လိုကြက်မှတ်လေးလာဆောင်ရွက်တင်လဲဆိုတာမျိုးကိုအာဆီယံအဖွဲ့ကဆွေးနွေးသုံးသပ်တာမျိုးလုပ်တင်ကြောင်းလဲ Mrs. Clinton ကပြောပါတယ
် Left alone the internal problems within Burma are not confined within Burma's borders
မြန်မာနိုင်ငံတွင်းကပြဿနာတွေဖြစ်ရှင်းနိုင်ရေးဟာအရေးကြီးတယ်လို့ပဲဒီကိစ္စတွေဟာမြန်မာနိုင်ငံထဲမှာတွေမကပဲပြည်ပနိုင်ငံတွေစီအိုပါကူးစက်နေပါတယ
် We've seen refugee flows out of Burma people taking to boats ending up in Malaysia ending up in Indonesia ending up in Australia crossing the border into Thailand
မြန်မာဒုက္ခသည်တွေမြန်မာပြည်ကနေတွေနဲ့ထွက်ပြေးလာပြီးမလေးရှားနိုင်ငံဘက်ရောက်လာတာ Indonesia Australia နိုင်ငံတွေဘက်ရောက်လာတာ Thai India နဲ့တခြားအာဆီယံနိုင်ငံတွေစီကိုနေဆက်ဖြတ်ကူးပြီးရောက်လာတာတွေမြင်နေရပါတယ်ဒါဟာဘယ်နိုင်ငံကမှမမြင်လို့တဲ့မတည်ငြိမ်မှုတွေဖြစ်ပါတယ
်မြန်မာနိုင်ငံနဲ့ပတ်သက်လို့အရေးကြီးတဲ့အချက်ကရွေးကောက်ပွဲတွေဟာလွတ်လပ်တရားမျှတပြီးအများလက်ခံနိုင်ရေးအတွက်စိတ်ချထားနိုင်မှုပဲဖြစ်တဲ့အကြောင်းဒါမှမဟုတ်ရင်ဒီရွေးကောက်ပွဲရလဒ်တွေဟာနိုင်ငံတကာမှာတိုက်ခါရှိပါဝင်မှာမဟုတ်တဲ့အကြောင်းလဲအမေရိကန်နိုင်ငံသားဝန်ကြီးကပြောကြားပါတယ်မြန်မာခေါင်းဆောင်တွေအနေနဲ့ရွေးကောက်ပွဲတွေကျင်းပမယ်လို့ဆန္ဒရှိကြတဲ့ကဒီရွေးကောက်ပွဲတွေကိုအများလက်ခံနိုင်စရာရှိဖို့နဲ့တကမ္ဘာလုံးကလေးစားရမယ်ရွေးကောက်ပွဲရလဒ်တွေထွက်ပေါ်လာဖို့အတွက်နိုင်ငံတကာအတိုင်းဝိုင်းနဲ့ညှိနှိုင်းဆောင်ရွက်မယ်လို့မျှော်လင့်ကြောင်းလဲစင်ကာပူ APEC နိုင်ငံသားရေးဝန်ကြီးအစီအဝေးပြီးသတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံသားရေးဝန်ကြီး Mrs. Clinton ကသတင်းတောက်တွေကိုပြောကြားသွားပါတယ်ခင်ဗျာ